ဟာမတ်စ်သွေးကြော်တွေကိုအစ္စရေးတပ်ဖွဲ့တွေကကုန်ကြောင်လေကြောင်ကနေတိုက်ခိုက်နေချိန်မှာပဲဂါဇာဒေသကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မြို့ကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့ဒီနေ့တိုက်တွန်းလိုက်ပါတယ်။ခန်ယူနစ်မြို့အရှေ့မြောက်ဘက်ခြမ်းမှာရှိတဲ့ရပ်ကွက်တွေမှာနေထိုင်ကြသူတွေကိုဘေးကင်းစေဖို့အတွက်မြို့ရဲ့တောင်ဘက်ဝေးလံတဲ့နေရာတွေမှာခိုးလ တင်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။အစ္စရေးဘက်ကအရက်သားတွေဘေးလွယာတင်ဆောင်နိုင်မှုအတွက်ကြေညာချက်တွေကိုအများအပြားထုတ်ခဲ့တယ်ဆိုပေမဲ့လျှက်စစ်မှုနဲ့အင်တာနက်ဆက်သွယ်မှုအခက်အခဲတွေရှိနေတဲ့အတွက်ဒေသခံတွေသတင်းရယူဖို့ခက်ခဲနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကထောက်ပြထားပါတယ်။ဂါဇာမှာခံမှန်းကြီးအပြင်လူဦးရေရဲ့80ရာခိုင်နှုန်းဟာသူတို့ရဲ့အိုးအိမ်တွေကနေရွှေ့ပြောင်းနေထိုင်နေကြရပြီးလူတွေပြည့်ကျက်နေတဲ့ယာယီအကာအကွယ်ပေးရေးနေရာတွေမှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။သတင်းတစ်ပတ်ကြာအစ္စရေးဟာမတ်စ်အပြစ်ခတ်ရဲစဲရေးရပ်တန့်သွားပြီးတဲ့နောက်မှာအစ္စရေးဘက်ကတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းအနည်းဆုံး300ထက်မနည်းသေဆုံးခဲ့ရပြီးတော့အော်တိုဘာလကလေးကသေဆုံးသူဦးရေကတော့4000ကျော်နေပြီးတော့လူပေါင်း15200ကျော်ဟာဒဏ်ရာရရှိခဲ့တယ်လို့ဂါဇာမှာရှိတဲ့ဟာမတ်စ်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။သေဆုံးသူရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းဖြစ်တယ်လို့ပြောထားပါတယ်ရှင်။